စ္စရေးဟာမတ်စစ်ပွဲဟာဧပြီလ9ရက်စနေနေ့မှာဆိုရင်6လပြည့်ပြီဖြစ်ပါတယ်ဒီစစ်ပွဲဟာ21ရာစုမှာအသေးပြောက်အများဆုံးပျက်စီးမှုအများဆုံးနဲ့မယက်မနာတိုက်ခတ်တဲ့စစ်ပွဲတစ်ခုလို့သတ်မှတ်ကြပါတယ်ကုလသမဂ္ဂရေးဘော်ကယ်ဆယ်ရေးကွန်ရက်တာဝန်ခံဖြစ်တဲ့လူသားချင်းစာနာမှုစာနာမှုဆိုင်ရာလက်ထောက်အထွေမှုချုပ်မာတင်ဂရစ်ဖစ်ကတော့6လကြာလာပြီဖြစ်တဲ့ဂါဇာစစ်ပွဲဟာလူသားစာနာမှုအတွက်သက်သက်ဖောက်တဲ့လောက်ရတစ်ခုဖြစ်ကြောင်းပြောပါတယ်အောက်တိုဘာ9ရက်မှာဟာမတ်တွေရဲ့တိုက်ခတ်မှုကြောင့်လူပေါင်း1200သေဆုံးပြီး240လောက်တစားခံဖြစ်ဖမ်းခံခဲ့ရတာနောက်ပိုင်းမှာအစ္စရေးရဲ့တုံ့ပြန်ထိုးစစ်စတင်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကစလို့ပါလက်စတိုင်းတွေရောအစ္စရေးဘာနှစ်ဖက်စလုံးထိခိုက်ခံစားခဲ့ရတယ်လို့မစ္စတာဂရစ်ဖစ်ရဲ့စနေနေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါအပြင်ဂါဇာဒေသခံတွေအတွက်ကတော့စစ်ပွဲဖြစ်ပွားနေတဲ့6လတည်းသေချာပြည့်စုံမှုတွေအပြင်အခုဆိုလူတွေကြောင့်ဖြစ်လာတဲ့အငတ်ပေးစိုက်လာပြီးဖြစ်တဲ့အတွက်ဒီစစ်ပွဲကိုချက်ချင်းရပ်ဖို့ပါပတ်ကြားခဲ့ပါတယ်ဒီစစ်ပွဲကြောင့်ဂါဇာမှာအခုချိန်ထိသေဆုံးရသူပေါင်း3,300ကျော်ရှိနေပြီးဒီထဲမှာကလေးငယ်ပေါင်းက13,000လောက်ပါတယ်လို့ဂါဇာကျွမ်းဘာရေးဝန်ကြီးဌာနကရောကုလသမဂ္ဂ UNOCHA ရုံးကပါပြောပါတယ်များ